တူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ပတ်သက်ဆန်ရွယ်ပြီးတရားသူကြီးတွေနဲ့စစ်တပ်အရာရှိတွေကိုဆက်ပြီးဖမ်းဆီးနေတာမှာဒီကနေ့တနင်္ဂနွေနေ့မှာတော့စစ်သားတွေထပ်ပြီးဖမ်းခံရပါတယ်။ထိန်းသိမ်းထားသူ 6,000 နီးပါးရှိနေပြီဖြစ်ပြီးအရေးအတွက်ထပ်တိုးလာအောင်မယ်လို့တရားရေးဝန်ကြီးဘီကီယာဘော့စတက်ကပြောပါတယ်။ဖမ်းဆီးခံထားရသူတွေထဲမှာကြီးတက်တမဟာ3ရဲ့တမှုကြီးဘိုးချုပ်ကြီးအာဒဲလ်အော့စတုခ်ပါဝင်ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရနိုင်ပွဲရှိနေပါတယ်။တခြားစစ်တပ်ထိတ်တန့်အရာရှိတွေကတော့အိန္ဒိယဂရိနိုင်ငံကိုရဟတ်ရင်နဲ့ပြန်ပြေးခဲ့ကြပြီးနိုင်ငံရေးခလုံးကွင်တောင်းခံထားကြပါတယ်။ထွက်ပြေးခဲ့ကြသူတွေကတချို့ကအာဏာသိမ်းဖို့အတွက်အခွက်ချစီစဉ်ခဲ့ကြသူတွေထဲမှာပါဝင်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတူရကီသတင်းမီဒီယာတွေကဖော်ပြကြပါတယ်။စစ်သားတချို့ရဲ့အာဏာသိမ်းမှုကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်မနေ့စနေနေ့ညမှာတော့ထောင်နဲ့ချီတဲ့တူရကီပြည်သူတွေအန်ကာရာမြို့တော်နဲ့အစ္စတန်ဘူနောက်ကန်ယိုဒန်မြို့အစ္စမယားတို့မှာစုဝေးခဲ့ကြပြီးသမ္မတရစ်စစ်ထီရဲ့အာရူဝမ်နဲ့သူ့အစိုးရကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြပါတယ်။အာဏာသိမ်းမှုကြိုးပမ်းမှုအတွင်ထိတိုက်တွေ့မှုတွေကြားသေဆုံးသူအရေအတွက်နဲ့ပတ်သက်လို့အမျိုးမျိုးကွဲပြားနေပေမဲ့လို့မနေ့စနေနေ့ညကနောက်ဆုံးရရှိတဲ့စီးရင်စရာတွေအရတော့သေဆုံးသူ265ယောက်ထိရှိခဲ့ပြီးဒီထဲမှာအရက်သားအများအပြားလည်းပါဝင်ပါတယ်။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝမ်ကတော့သူ့ကိုအာဏာကဖြုတ်ချဖို့ကြိုးပမ်းသူတွေဟာအမေရိကန်ပြည်တော်စုမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဖာဟူလာဂူလန်ရဲ့နောက်လိုက်တွေဖြစ်တယ်လို့ပြစ်တင်ပြောဆိုပြီးဂူလန်ကိုဖမ်းဆီးဖို့ဒါမှမဟုတ်ရင်လည်းလွှဲပြောင်းပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကိုတောင်းဆိုမယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်ရှင်
ပြင်သစ်နိုင်ငံနီးစ်မြို့မှာလူ84ယောက်သက်ဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခဲ့သူထရက်ကားယာဉ်မောင်းရဲ့ကွဲနေတဲ့ဇနီးဖြစ်သူကိုပြင်သစ်ရဲကဒီကနေ့တနင်္ဂနွေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့ဖမ်းဆီးထားတဲ့သူ6ဦးကိုတော့ဆက်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။တိုက်ခိုက်ခဲ့တဲ့မဟာမက်လာဟော့ချ်ဘူဟူရဲ့ကလေး3ယောက်ရဲ့မိခင်ဖြစ်တဲ့သူပြန်လွှတ်လာတဲ့အမျိုးသမီးကိုပြီးခဲ့တဲ့တောက်ကြမ်းလေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။အကြမ်းဖက်သမားဟာဒီတိုက်ခိုက်မှုကိုတကူတော်လုပ်ခဲ့တာလားဆိုတာသိရဖို့တာဝန်ရှိသူတွေစူးစမ်းနေရတဲ့အမျှခုဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ဘက်ကအကြောင်းပြချက်မပြီးသေးပါဘူးရှင
်။အာဖရိကသမ္မဂရဲ့ခေါင်းဆောင်တွေဒီကနေ့ကျင်းပမဲ့28ကြိမ်မြောက်အာဖရိကသမ္မဂအစည်းအဝေးတက်ဖို့ရဝန္ဒါနိုင်ငံရဲ့မြို့တော်မှာရောက်ရှိနေကြပါတယ်။တောင်ဆူဒါနိုင်ငံမှာသွေးရအတန်ယူအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ရင်ဆိုင်နေရပြီးနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားခုံရုံးနဲ့ပတ်သက်ပြီးမလိုလားမှုတွေမြင့်တက်လာနေတဲ့အချိန်မှာအခုလိုအဖွဲ့ကြီးရဲ့ညီလာခံကျင်းပတာဖြစ်ပါတယ်။တောင်ဆူဒါနိုင်ငံမှာပြန်ဖက်အင်အားစုတွေကြားတိုက်ခိုက်မှုတွေကြောင့်ယာနဲ့ချီတည်ဆုံးခဲ့ရတာလည်းဖြစ်ပါတယ်။တောင်ဆူဒါသမ္မတဆာဗာကီးယားနဲ့အတိုက်ခံဒုတိယသမ္မတရီယက်မာချာတို့ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်ဇူလိုင်လ10ရက်နဲ့17ရက်နေ့အတွင်းလူ300ထက်မနည်းတည်ဆုံးခဲ့ရတာပါ။အာဖရိကသမ္မဂအဖွဲ့ဝင်နိုင်ငံလည်းမဟုတ်တဲ့အာဖရိကတိုက်ရဲ့နောက်ဆုံးအသစ်ထွက်ပေါ်လာတဲ့တောင်ဆူဒါနိုင်ငံအရေးအဖွဲ့ဝင်53နိုင်ငံပါအာဖရိကသမ္မဂအနေနဲ့ဘယ်လိုဆောင်ရွက်မလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။အာဖရိကသမ္မဂခေါင်းဆောင်တွေဆွေးနွေးကြမှုရှိနေချိန်မှာပဲအဖွဲ့ဝင်နိုင်ငံတချို့ကအီတလီနိုင်ငံရောမမျိုးအခြေဆိုင်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC အဖွဲ့ဝင်အဖြစ်ကနေအာဖရိကသမ္မဂနှုတ်ထွက်ဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်။